မင်္ဂလာညနေခင်းပါဆင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ view အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာ10ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.19 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့စစ်စင်ရေးတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့စစ်ရှေ့ထိခိုက်နိုင်စွမ်းရောပါလာနေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကသတိပေးပြောဆိုလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာမြမရေးတပ်တင်မော်တစီကိုရခိုင်လက်နက်ကိုင်အေအဖွဲ့ကဒီကနေ့မနက်မှာပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
အဲ့မှာဟိုကန်ထိုးရင်ပေါ့နော်ကန်ထိုးရင်ကကျွန်တော်တို့အဲ့ဒီဟိုမင်းကြီးရဲ့အတိုင်းပေါ့မသွားလာတော့ဒီပေါ့သွားတဲ့အခါကိုအေးရဒီရနေတန်းပြနေတာပေါ့အဲ့ဒီကောင်းလာနာအာပီဂျီနဲ့လန့်ပြနေတာပေါ့
နောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောကိုပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ငင်းငယ်ကြီးဆွေးနွေးပွဲတွေပြန်စနိုင်ဖို့ဆွေးနွေးမယ် NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေရဲ့အစည်းအဝေးကိုဒီနေ့စတင်လိုက်တဲ့အကြောင်းတခါလေကျွန်းလူသန်းမှုနဲ့တည်တံပေးခံထားတဲ့မြန်မာလူငယ်နှစ်ဦးကိစ္စကိုထိုင်းပြည်ကပြည်ထောင်ရှော့ပေါ်ပေးနိုင်အောင်အတနာခံစားတင်မှုမြန်မာတမ်မတ်နဲ့ထိုင်းရှိနေကောင်စီတို့တွေ့ဆုံခဲ့တဲ့အကြောင်းပါဝင်စီးရီးယားနိုင်ငံမြောက်ပိုင်းကရွာတွေကိုတူရကီနဲ့စီးရီးယားပြည်သူစစ်တွေတိုက်ခိုက်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေဟာအကန့်အသတ်နဲ့တာဝန်ခံမှုရှိတဲ့အကြမ်းဖက်ဝါဒတိုက်ဖြစ်ရေးရည်မှန်းချက်နဲ့အညီဖြစ်ဖို့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ထိုးစစ်ဆင်တိုက်ခိုက်ခံရတဲ့ကတ်တပ်ဖွဲ့တွေကတော့လူမျိုးတွန်းအောင်ရှင်းလင်းခံရမယ့်ဖြစ်ကနေကဲ့တင်မှုအကူအညီတောင်းခံထားတာပါ။တူကီဆိုရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်အချိန်ယူပြင်ဆင်ထားတဲ့စစ်ဆင်ရေးတွေကိုတော့မနေ့တုန်းကပဲတူကီစစ်တပ်ကစတင်လိုက်တာဖြစ်ပါတယ်။ဒါမှမဟုတ်အနောက်နိုင်ငံအများစုကတော့ကတ်တပ်ဖွဲ့တွေဟာ IS အစိုးရတွေကိုချင်းမွှေးရမှာအဓိကမှာအမိတ်ဖြစ်နေလက်ခံထားကြတာပါ။တူကီစစ်တပ်ရဲ့စစ်ဆင်ရေးကိုတော့လေကြောင်းထိုးစစ်တွေနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာတော့ချီလင်တပ်ဖွဲ့တွေကိုစစ်လွတ်ခဲ့ပါတယ်။တူရကီကာဝေးဝန်ကြီးဌာနကတော့စစ်ဆင်ရေးတွေကိုအောင်မြင်မြင်ဆက်လက်ဆင်နွှဲနေတဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တူကီသမ္မတရစ်ချတ်တန်ရဲ့အာရဝန်ကတော့အချမ်းပတ်သမား109ယောက်သေဆုံးကြောင်းဒီနေ့ပဲကတ်တပ်ဖွဲ့တွေကိုရင်ညွှန်းပြီးပြောဆိုသွားခဲ့ပါတယ်။ကတ်တပ်ဖွဲ့တွေဦးဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တယ်ဟာလက်ဒေသမှာတူကီတပ်တွေရဲ့ထိုးစစ်တွေနဲ့ရင်ဆိုင်နေရပြီးရက်စ်အယ်အိဒေသတောင်ပိုင်းမှာတော့ IS အစိုးရအုပ်စုကအဖွဲ့တစ်ဖွဲ့နဲ့တက်ခတ်နေရတယ်ဆိုပြီးပြောဆိုထားပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီဆွေးနွေးပွဲမတိုင်ခင်မှာပဲတူကီတပ်မတ်ကြီးကလူညွန်ရေးကောင်စီကိုပေးပို့တဲ့စာထဲမှာတော့စစ်စင်ရေးတွေဟာအကြမ်းဖက်သမားတွေနဲ့ခိုအောင်ရနေရပြီးခြေကုပ်ယူတဲ့စခန်းတွေလက်နက်တွေမော်တော်ယာဉ်တွေနဲ့ပစ္စည်းကိရိယာတွေကိုသာပြစ်မှတ်ထားမှာဖြစ်တဲ့အကြောင်းပြောဆိုထားတယ်လို့ရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်
ဂျူလိုင်လရုံးကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းဆက်သွယ်စကားပြောမှုအတွင်းမှာအကြကြိုင်တောင်းဆိုတာမျိုးမရှိခဲ့ဘူးလို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကဒီကနေ့ပြောကြားလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စစ်ရေးထောက်ပံ့မှုဒေါ်လာတန်းရာချီကိုမပေးသေးဘဲဆိုင်းထားတယ်ဆိုတာသူတို့နှစ်ယောက်ဖုန်းပြောစဉ်အချိန်ကသူမသိခဲ့ဘူးလို့လည်းသမ္မတဇလန်စကီကသတင်းတောက်တွေကိုပြောပါတယ်သူတို့နှစ်ယောက်ဖုန်းပြောစဉ်အတွင်းမှာသမ္မတထရမ့်ကဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားအပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့မှုကြောင့်သမ္မတထရမ့်အပေါ်တရားစွဲဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာပါဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာနိုင်ခြင်းရှိတဲ့ဂျိုးဘိုင်ဒန်တို့သားအဖအပေါ်ယူကရိန်းအစိုးရကစုံစမ်းဖို့ဖိအားပေးတဲ့အနေနဲ့သမ္မတထရမ့်ကစစ်ရေးအကူအညီတွေကိုမပေးသေးဘဲအဲ့ဒီအချိန်ကဆိုင်းထားခဲ့တာလို့ဒီမိုကရက်အမတ်တွေကသမ္မတထရမ့်ကိုစွပ်စွဲနေပါတယ်သမ္မတထရမ့်ကတော့ယူကရိန်းမှာအာဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်အောင်တွန်းအားပေးတဲ့အနေနဲ့လုပ်တာလို့ပြောပါတယ်အမေရိကန်သမ္မတနဲ့ဆက်သွယ်ရတဲ့အဓိကအကြောင်းကသူတို့နှစ်ယောက်တွေ့ဆုံနိုင်ရေးစီစဉ်ဖို့နဲ့ယူကရိန်းဟာခြားစားနေတဲ့နိုင်ငံတစ်ခုလို့သမ္မတထရမ့်ပြောနေတာတွေရပ်ပြီးအမြင်ပြောင်းသွားစေဖို့ရည်ရွယ်တယ်လို့သမ္မတဇလန်စကီကဆိုပါတယ်သူနဲ့သမ္မတထရမ့်တွေ့ဆုံရေးအတွက်အမေရိကန်ဘက်ကတစုံတရာကန့်သတ်ချက်ထားတာမရှိဘူးလို့ယူကရိန်းသမ္မတကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်
အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်မဲ့ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစစ်ရှေ့ထိခိုက်နိုင်စွာရောပါလာနေပြီးနောက်ထပ် PR တွေတိုးမြင့်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။မကြာခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်ပစ်လက်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီသတင်းပတ်သက်ဆွေးနွေးမှုကိုအမေရိကန်ကစီစဉ်ခဲ့တာလို့လည်းကိုရီးယားဗဟိုသတင်းအေဂျင်စီကဖော်ပြခဲ့တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။လူညွန်ရေးကောင်စီအစည်းအဝေးဟာပြင်းထန်တဲ့ရန်လိုတဲ့လုပ်ရဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်။ ပြီးခဲ့တဲ့တွင်ပတ်တဲ့နျူကလ িয়ার ရေးအလုပ်ဖွဲ့စဉ်စည်းဝေးပွဲတွေအတွင်းမှာရှင်မတူနိုင်မဲ့ဖြစ်နေရတဲ့အခြေအနေတွေကိုကြော်လွှားနိုင်မဲ့အစီအစဉ်အသစ်တွေကိုအမေရိကန်ဘက်ကမတင်ပြနိုင်ခဲ့ဘူးဆိုပြီးမြောက်ကိုရီးယားကစည်းဝေးကနေရုတ်တရက်ထွက်ခွာသွားခဲ့တာပါကုလသမဂ္ဂလူညင်းကောင်စီကဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကတော့မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့အထက်ပြေပြေးသွားတဲ့ဆွေးနွေးမှုတွေကိုစိတ်ဆင်နာကောင်းနဲ့ဆောင်ရွက်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားပါတယ်။မီလာဇန်ကဆက်လို့မြောက်ကိုရီးယားကမစ်ဆိုင်းတုံးပြစ်လို့စမ်းသပ်မှုပေါင်း၁၁ချိန်လုခတ်ပြီးဒီထဲမှာတော့တားမြစ်ခံထားတဲ့ပက်ထင်းတံမစ်ဆိုင်းတုံးတွေလည်းပါဝင်ခဲ့တာပါ။အော်တိုဘာလ၂ရက်နေ့ကစမ်းသပ်ခဲ့တဲ့တားလက်ပြစ်ပက်ထင်းတံမစ်ဆိုင်းတုံးကဆိုရင်လည်းရင်ကုန်သွေးမှုကနေပြစ်ခတ်နိုင်တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုထားပါတယ်။
2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုပိုလန်နိုင်ငံကစာရေးဆရာမအိုဂါတိုကာချော့ခ်နဲ့2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဩစတြေးလျနိုင်ငံကစာရေးဆရာပီတာဟန်ဂေရိုကိုရွေးချယ်လိုက်ပါတယ်2018ခုနှစ်တုန်းကနိုင်ငံတကာမန်ဘိုဂတ်ဆုကိုရရှိခဲ့တဲ့စာရေးဆရာမအိုဂါတိုကာချော့ခ်ရဲ့ Flight ဆိုတဲ့ဝတ္ထုဟာဆွဲဆောင်ချမ်းမှအဓိပ္ပာယ်ဖွင့်ထားတဲ့ကျင်နာမှုကိုကိုးစားပြုသလိုအတားအဆီးအကာရံတွေကိုကြော်ဖြတ်ပြီးစိတ်ကူးနဲ့ဘဝတရုပ်ဖော်တဲ့ဖွယ်ဖော်ညွှန်းနိုင်ခဲ့တဲ့အတွက် Nobel ဆုပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆူရွေးချယ်တဲ့ Swedish Academy ကပြောပါတယ်စာရေးဆရာပီတာဟန်ဂေကိုတော့လူသားတို့ရဲ့အတွေ့အကြုံကိုအသေးစိတ်ရောအစွန်အဖျားလေးပါမကြံစူးစမ်းခဲ့ပြီးတော့စစ်မှန်တဲ့ဘာသာဗေဒနဲ့ဖော်ကျူးပြီးလွှမ်းမိုးတက်ရောက်အောင်ဆောင်ရွက်ခဲ့မှုအတွက်စုပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကစာပေဆိုင်ရာဆုရွေးချယ်ရေးအကယ်ဒမီမြွာလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေရှိခဲ့တာကြောင့်စုမပေးဖြစ်ခဲ့တဲ့အတွက်ဒီနှစ်မှာ2018ခုနှစ်အတွက်ရော2019ခုနှစ်အတွက်ပါဆုနှစ်ခုကိုပေးတာဖြစ်ပါတယ်။စကားတင်၈ယောက်ထဲကနေ၂ယောက်ကိုရွေးချယ်ခဲ့တဲ့အတွက် Swedish Academy ရဲ့ Nobel Committee ဥက္ကဋ္ဌ Andreas Olsson ကပြောပါတယ်။ Sweden နိုင်ငံ Stockholm မြို့တော်မှာဒီဇင်ဘာ10ရက်ကျင်းပမဲ့ဆုပေးပွဲအခမ်းအနားကြရင်စာပေဆိုင်ရာ Nobel ဆုရှင်၂ယောက်အနေနဲ့ဒေါ်လာ6သိန်း2000လောက်တဲ့ညီများတဲ့ဆုကြီးငွေကိုရရှိကြမယ်အပြင်ရွှေတစိမ့်ဆုနဲ့ဒီပလိုမာဆုလက်မှတ်တွေကိုလည်းရရှိကြမှာဖြစ်ပါတယ်။နှစ်ဖန်တောက်ကြနေကြရင်တော့2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုကြေညာမှာဖြစ်ပါတယ်။
and then ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျာမနီနိုင်ငံဟဲမြို့မှာလူနှုတ်သေဆုံးခဲ့တဲ့ပြစ်ခတ်မှုကိုအခုခါအစိုးရရှင်းနေတယ်ဥဆောင်ဆောင်စမ်းနေပါတယ်။မနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုကိုတော့အမုံတရားကိုအခြေခံတဲ့ရာဇဝတ်မှုဂျူးလူမျိုးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှုဖြစ်အာဏာပိုင်တွေကန့်ကွက်နေတဲ့အကြောင်းလဲဂျာမနီပြည်ထောင်စုဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားတွေပါဝင်လူပေါင်းဒါဇင်နဲ့ချီပြီးဂျူးလူမျိုးတွေထွတ်မြတ်ထားတဲ့ရင်ကပူဘာသာရေးပွဲတော်ဆင်နွှဲနေတဲ့ဂျူးပြားကျောင်းတစ်ခုနဲ့စားသောက်ဆိုင်တစ်ခုအနီးမနေ့ကပြစ်ခတ်မှုဖြစ်ခဲ့တာပါ။ဂျူးပြားကျောင်းနဲ့ဝင်းမယာပဲဖြစ်ခဲ့တဲ့တနသမာလမ်းမော်ကအမျိုးသမီးတူနဲ့စားတော့ဆိုင်တွေကနောက်တစ်ယောက်ကိုပြစ်တက်ခဲ့တာဖြစ်ပါတယ်။အမှုနဲ့ဆက်သွယ်ပြီးလူတစ်ယောက်ကိုဖမ်းဆီးထားကြောင်းအာဏာပိုင်တွေကပြောပေမဲ့တန်တရားရှိသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့ထုတ်ဖော်မပြောကြပါဘူး။ဂျာမန်သတင်းမီဒီယာတွေမှာတော့ဖမ်းဆီးထားသူဟာအသက်28နှစ်အရွယ်ဂျာမနီနိုင်ငံသားစတီဖင်ဘီဆိုသူဖြစ်တဲ့အကြောင်းဖော်ပြထားကြပါတယ်။
ဟောင်ကောင်ဆန္ဒပြသူတွေကြားချက်ချက်ပြက်ပြက်တုံးနေကြတဲ့လမ်းညွှန် mobile app တစ်ခုကို Apple App Store ကနေဖယ်ရှားလိုက်ပါတယ်ဆန္ဒပြပွဲတွေဘယ်မှာရှိနေတယ်ရဲလုံခြုံရေးတွေဘယ်နားမှာရှိနေတယ်ဘယ်နားမှာလမ်းတွေပိတ်ထားတယ်လဲဆိုတာကိုတုံးဆွဲသူတွေကြားအချိန်နဲ့တပြေးညီအသိပေးပြသတဲ့ hkmap.live app ကိုရယူ download လုပ်နိုင်တဲ့ App Store ကနေ Apple Company ကဖယ်ရှားလိုက်တာပါဒီ app ကိုသုံးပြီးတော့အကြမ်းဖက်တဲ့ဆန္ဒပြသူတွေအနေနဲ့ရဲတွေဘယ်မှာရှိနေတယ်ဆိုတာသိရှိပြီးခြုံခိုတိုက်ခိုက်နေတဲ့အတွက်ဒီ app ကို Apple App Store ကနေရယူခွင့်ပေးတာဟာအမျှော်မြင်နေပြီးတော့မဆင်ခြင်တဲ့လုပ်ရဖြစ်တယ်လို့တရုတ်အစိုးရပိုင်သတင်းမီဒီယာတွေမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနောက်တစ်ရက်မှာပဲ Apple ကအခုလိုဖယ်ရှားလိုက်တာပါ hkmap.live ကို Apple ကသူ့ရဲ့ App Store မှာမူလကတင်ခွင့်မပြုခဲ့ပဲတင်ခွင့်ပြုပြီးသတင်းတစ်ပတ်တောင်မပြည့်ခင်မှာဖယ်ရှားလိုက်တာပါဒီ app ကြောင့်ဟောင်ကောင်ဒေသခံတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေကိုအန္တရာယ်ဖြစ်စေတာကြောင့်ဖယ်ရှားလိုက်တာလို့ Apple Company ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့အဲ့ဒီ app ကိုဖန်တီးသူတွေကတော့တရုတ်ပြည်မှာကြီးအစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချပြီးသူတို့ app ဟာရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကိုဆောင်ရွက်ဖို့ဘယ်တော့မှအားပေးတိုက်တွန်းခဲ့ခြင်းမရှိဘူးလို့တုံ့ပြန်ပါတယ်အသုံးပြုသူတွေနဲ့အများပြည်သူစီကစူးစမ်းရရှိတဲ့အချိန်နဲ့တပြေးညီသတင်းတွေအချက်အလက်တွေကိုစူးစီးဖော်ပြပေးနေတဲ့ app တာဖြစ်တယ်လို့ပြောကြားခဲ့ပါတယ
်အင်ဒိုနီးရှားနိုင်ငံလူညွေးဆိုင်ရာဝန်ကြီးကိုဒီကနေ့ဓာတ်နဲ့ထိုးတက်ခဲ့တဲ့သူနှစ်ယောက်ဟာ IS Islam ဆွေးရောက်ဖွင့်နဲ့ဆက်နွယ်တဲ့အုပ်စုတစ်ခုကဖြစ်တဲ့အကြောင်းထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်တက်ခဲ့သူနှစ်ဦးဟာကျမအရှရာရော့ တူလာဂျေရီကျမ်းပဲဖော်ဝင်နေဖြစ်တည်ပြနိုင်တဲ့ကြောင့်ထောက်လိုက်ဌာနအကြီးအကဲကဂျကာတာမြို့တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဂျာဘာချမောကဘန်တန်ကလန်ရဲ့မှာရှိတဲ့တက္ကသိုလ်ကျောင်းဝင်းပြင်ပမှာကားထဲကထွက်လာခြင်းတက်ခတ်ခံရတဲ့လွန်ကျွေးဝန်ကြီးဝူရန်တို့ကတော့ဝမ်ပိုင်မှာဓာတ်တရားနှစ်ချက်ရခဲ့ပြီးနောက်သုံးဦးကလည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။ရုံးမြင့်တညာသတင်းတွေမှာတော့တက်ခတ်မှုဖြစ်ပြီးတဲ့နောက်အမျိုးသား2နဲ့အမျိုးသမီး2ကိုလွန်ကျွေးရေးတွေကဝမ်ဝမ်ဖမ်းဆီးတဲ့ပုံတွေကိုပြသခဲ့ကြပါတယ်။
Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်နေတဲ့ Super Typhoon မုန်တိုင်းကြီး Hagibis ဟာဂျပန်နိုင်ငံကိုစနေနေ့မှာဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်ပြင်ဆင်မှုတွေလုပ်နေကြပါတယ်။ဂျပန်ဘက်ကိုရွှေ့ရှားသွားနေတဲ့ Super မုန်တိုင်းကြီးဟာဂျပန်နိုင်ငံအရှေ့ပိုင်းကမ်းရိုးတန်းဘက်ကိုစနေနေ့ညနေပိုင်းမှာဝင်ရောက်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။မုန်တိုင်းကြောင့်အမြင့်ဆုံးလေတိုက်နှုန်းတစ်နာရီကို280ကီလိုမီတာလောက်ရှိမယ်လို့ဂျပန်မိုးလေဝသခန္ဓာနာကခန့်မှန်းထားပါတယ်။မုန်တိုင်းဝင်တက်ရောက်မှုကကြီးမားနိုင်တဲ့အပြင်မုန်တိုင်းကြောင့်မိုးသီးထန်စွာရွာသွန်းမှု၊လေပြင်းတိုက်ခတ်မှု၊လေကြီးမှုနဲ့ရေမျက်နှာပြင်မြင့်တက်မှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။ Pacific ကမ်းရိုးတန်းနဲ့ထိစပ်နေတဲ့ဂျပန်မြို့တွေမှာတောက်ကြနေတဲ့ကစပြီးတော့မိုးသီးထန်စွာရွာနိုင်ပြီးလှိုင်းကြီးဒီရေမြင့်တက်မှုတွေကြောင့်ရေကြီးနိုင်တယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ Hagibis Super Mountain ကြောင့်စနေနေ့ကျရင် Yokohama နဲ့ Toyota မြို့တွေမှာကျင်းပမဲ့ Rugby ကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်ထားရပါတယ်။ဆူဇူကာမြို့မှာကျင်းပမဲ့ Formula 1 မော်တော်ကားအမြန်မောင်းပြိုင်ပွဲကိုလည်းဖြတ်ကောင်းဖြတ်ရနိုင်ပါတယ်။တိုကျိုမြို့တော်မှာရှိတဲ့ Hadida နဲ့ Narita နိုင်ငံတကာလေဆိပ်တွေကနေပြည်တွင်းပြန်တမ်းပြေးဆွဲနေတဲ့လေယာဉ်ခီးစဉ်အလုံးကိုစနေနေ့မှာရပ်ထားမယ်လို့ Japan ANA လေကြောင်းလိုင်းကအသိပေးထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်းညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရခိုင်ပြည်နယ်မြောက်ပိုင်းကထိုက်ပွဲသတင်းနဲ့စကြပါတယ်။စီးတက်မာနေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်တောင်တရားကြီးရွာဘက်မှာမြမစစ်တပ်ရဲတပ်မော့ကိုအေးရခိုင်လက်နက်ခိုင်အဖွဲ့ကဒီကနေ့မနက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေနဲ့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။မြင်းများမြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဘူသီရောင်မြို့က NLD ရုံးသားမှလည်းဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။မတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ခွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်တောင်တရာကျေးရွာဘက်မှာမြန်မာရေသတင်းမောတစည်းကိုရခိုင်လက်နက်ကန် AA ဖွဲ့ကနေဒီမနက်မှာပြစ်ခတ်တိုက်ခတ်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်သတ်မတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကပြောပါတယ်
။တောင်တရာဆိုတာကတော့ကျွန်တော်တို့အဲ့မှာဟိုကန်ထိုးရင်ပေါ့နော်ကန်ထိုးရင်ကကျွန်တော်တို့အဲ့ဒီဟိုမင်းကြီးရဲ့အတိုင်းပေါ့သွားလာတော့ဒီလိုပါပေါ့သွားတဲ့အခါကို AA ကဒီဝေးရနေလှမ်းပြတာပေါ့အဲဒီကောင်းကလာနာ RPG နဲ့လှမ်းပြတာပါအောင်ပြေ
သောင်းတရာချေဝသာတူကတော့ AA ဖွဲ့ကနေမေယူမြစ်ထက်ကသတ်မတော်စစ်ရည်ရင်ကိုပြစ်ခတ်တာဖြစ်ပြီးတင်းမောဘက်ကထိခိုက်မှုအနည်းငယ်ရှိတယ်လို့ပြောပါတယ
်မနေ့ကဟာ9နာရီဝန်းကျင်လောက်ကမြန်မာတပ်မတော်ရေတပ်တင်းမောကဟာကျွန်တော်တို့သောင်းတရာချေရောမေယူမြစ်ထက်မှာပေါ့အဲကမ်းလမ်းမှာကျွန်တော်လက်ဖက်ချစ်ချင်းမှုကြည့်တော့ခိုင်လာမှာနေရတော့ဖြစ်ခဲ့ရောက်တယ်ဒီကဟာကုန်းမွားပေါ့ဟိုကရေချောင်းအဲ့လိုမျိုးထူးထူးမှုပြကြတာအဲ့မှာရေတက်တဲ့တင်မောနေဖြစ်သွားတယ်ဖြီးတော့သူတို့ကကျန်ပြီးတက်သွားတာပေါ့လေ
ပြစ်ခတ်ခံရတဲ့ရေတက်တင်မောဟာသမီးလန်းနဲ့ရေမြက်ကျေးရွာဘက်ကိုဆက်လာပြီးကန့်သက်ပြစ်ခတ်မှုတွေကြောင့်ရေမြက်ကျေးရွာသားတွေကလည်းရွာကနေတိမ်းရှောင်နေရပါတယ်ပြီးခဲ့တဲ့လတွေတုန်းကလည်းမြေပုံမြို့နယ်ရတိတ်တောင်မြို့နယ်နဲ့စစ်တွေမြို့နယ်ဘက်မှာလည်းမြန်မာရေသတင်မောတွေမကြာခဏအစစလို့တိုက်ခိုက်ခံနေရပါတယ်ဒီကနေ့မှလည်းမင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ထိန်ပင်အုပ်စုအုပ်ချုပ်ရေးမှူးဦးညူမောင်သိန်းကပြောပါတယ
်ကျွန်တော်တို့စစ်ဘောင်းအုပ်စုကခြေကျဲရောဤမောက်ဖာလေးနိုင်ရောဘဲဘောင်းကျလာကလမ်းနာနဲ့တက်ကြပါတောက်မှုမှာပါကျွန်တော်တို့ဒီ9နာရီခွေလာကပေါ့ကြားပါ10နာရီလောက်ရှိပြီးကြလိုက်ပ
ါအနောက်ပိုင်းတန်းစစ်သနာချုပ်သတ်မတော်ပြောခွေရပူမှုကြီးဝင်းစော်ဦးကဒီမနေ့မင်းပြားမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားကြောင်းအခုလိုပြောပါတယ်
မင်းပြရဲ့အရှိတ်မှာတန်းပြောင်းရဲ့အရှိတ်မှာတော့ဒီနေ့နေနေရှင်းနေပြီးတော့မှစီးပွားမှုတွေလို့ရှိတာတော့ရှိတယ်။ဒီလိုလေအဲစီးပွားမှုဖြစ်တာတော့ဘာမှတော့ထိခိုက်တန်ရ
ရေတိတ်တာမြို့နယ်တွင်ရေသတင်းပေါ်ပြစ်ခတ်မှုနဲ့မင်းပြမြို့နယ်ဖက်စိုက်ပွဲအခြေအနေကိုသိရှိဖို့အေအေပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဖြင့်ဘုံပောက်ကွဲမှုတွေပါဖြစ်ပွားနေတာပါ။ဒီခိုင်ပြည်နယ်ဗုဒ္ဓတောင်မြို့ပန်းစင်ချောင်းသရရှိဘက်ကအာဏာသိမ်းရုံးတဲ့နီးမှာဒီနေ့မနေ့မှဘုံတလုံးပောက်ကွဲခဲ့တယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမောင်ကျော်ဆန်ကအခုလိုပြောပါတယ်
။ဒီနေ့7နှစ်ကျော်မှဗုဒ္ဓတောင်ရဲ့အခြေဖက်ကလားပန်းစင်ချောင်းကြီးတဲ့အဲ့ဒီချောင်းတရရဲ့ဟိုအခြေဖက်မှာ900ကျော်မှပေါက်တာတလုံးလေးပေါက်တာ900ကျော်ဆိုတော့အဲ့ဒီတန်းကနေတမစကခဆင်းကားကိုတွားလိုက်နိုင်ပေါ့ကလန်နာမှာတော့အန်ငယ်ဒီရုံးအစ်စ်ဖွင့်ထားတာကြီးတယ်အဲ့ဒီနားမှာပေါက်တယ်လို့ပြောတယ်
ဘုံပောက်ခွဲတဲ့နေရာဟာရဲပိုင်နေမည်မဟုတ်ပဲနေချားဆောက်တပ်အုပ်ချုပ်နေမည်ဖြစ်လို့ဘယ်ဖွဲ့လက်ချက်ဆိုတာရဲစခန်းကနေအတိပြုချက်မပေးနိုင်ကြောင်းဥမောင်ကျော်ဆန်ကဆက်ပြောပါတယ်
ထိခိုက်မှုမရှိဘူးလို့သိရင်ဒါမဲ့ဒီတရင်တွေကဘုဒ္ဓတော်ရေကအဲ့ဒီနေရာကိုသူတို့အပိုင်နေနေမဟုတ်ဘူးတရားရုပ်အခြေဘက်ကိုဆိုရင်နေချဆောင်ကရေကဆောက်ဆောက်တဲ့နေရာဆိုတော့ရေကိုဆောင်ဝင်တယ်လေသူတို့ကအပြစ်မပေးနိုင်ဘူ
းဘုဒ္ဓတော်မြို့နယ်ထွေထွေအုပ်ချုပ်ရေးမှုဥွှေလှအောင်ကတော့ဘုရီတောင်မြို့တွင်ဒီမနေ့မှာဘုံပေါက်ကွဲကြောင်းအတိပြုပြောပါရယ
်ဒီတိုင်းပေါက်သွားတာပဲရှိအလုံးကွဲဟာဒီတိုင်းမရှိဘူးတော့သူကဒီတိုင်းလူလည်းမရှိဘူးလမ်းတော့လမ်းပေါ်ပဲဒါမဲ့လူဖြတ်တော့ဖြတ်လာမရှိတဲ့ရှင်ပေါက်တာပဲ
ဘုံပေါက်ကွဲမှုတွင်ကမ်းလမ်းနှဲငယ်ပျက်စီးမှုတွေရှိခဲ့တယ်လို့ဒေသခံတူကဆိုပါရယ်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းမြေပုံမြို့နယ်စညင်းကျေးရွာအုပ်စုအင်ဂျင်ကျေးရွာကမြို့သမီးသူဟာလည်းတောထဲမှာထင်းခွေရှာရာကနေဘုံပေါက်ကွဲပြီးခြေထောက်မှာတန်ရာပြင်းထန်ရရှိခဲ့တယ်လို့တန်ရာရရှိတဲ့မျိုးရမီးကိုအန်းစေယုံကနေမကွေးစေယုံကိုပို့ဆောင်ကူသနေရပါတယ်မြမသမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲဆယ်လသာတွင်ဘုံပေါက်ကွဲမှုအပါအဝင်အရသားတေဆုံးမှု80ကျော်ရှိနေပြီးထိခိုက်တန်ရာရရှိသူ120ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်နိုင်ခွင့်ပြောပြသွားတာဖြစ်ပါတယ်တိုက်ပွဲသတင်းပြီးတဲ့နောက်အခုတစ်ခါတော့ငញ្ញိုင်းဆွေးနွေးပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါတယ်ဒီနေ့ကြော်ကြာရက်ထက်နေတဲ့ငញ្ញိုင်းဆွေးနွေးပွဲတွေပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးကြမယ် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဖွဲ့ရဲ့အစည်းအဝေးကိုဒီကနေ့မှစတင်လိုက်ပါတယ်ဒီအစည်းအဝေးမှာတရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်ရေးနဲ့2020ခုနှစ်အတွင်း21ရာစုပင်လုံကျင်းပရေးစတဲ့ငញ្ញိုင်းဆိုင်ရာအချက်တွေကိုအကြည့်လဲဆွေးနွေးဖို့ရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ငင်းချင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST စီဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့မနေ့စတင်ခဲ့တာပါဒီစီဝေးမှာအဓိကဆွေးနွေးသွားမယ့်အချက်တွေကို PPST ရဲ့ယာယီခေါင်းဆောင်ပိုချိုကြီးရွတ်စစ်ကအဖွဲ့အမှားစကားမှာအခုလိုထည့်သွင်းပြောဆိုပါတယ
်အစိုးရညှိနှိုင်းရေးအဖွဲ့နဲ့ NCAS EAO ညှိနှိုင်းရေးအဖွဲ့တို့ရဲ့ဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေဥရောပခရီးစဉ်အတွင်းပြုပြုလုပ်ခဲ့တဲ့မိမိတို့ရန်စီအေဟောကုစားတွေများနဲ့အစိုးရကုစားတွေတို့ရဲ့အလို့တပေါ်တို့ဆုံမှုရလတွေရန်စီအေလည်းမြစ်ပြီးအခဏနာကျင်းပရဲ့ငင်းချမ်းရဲ့လုပ်ငန်းစဉ်နဲ့ချက်စတဲ့အကြာရင်ပါတဲ့အကြောင်းအရာတွေကိုဒီအစီအဝဲမှာအဖြေရအောင်အကြေအပြေဆွေးနွေးတော်ဖို့ရှိပါတယ
်ဆက်လက်ပြီး2020မှာရွေးကောက်ပွဲရှိနေတာကြောင့်ရွေးကောက်ပွဲမတိုင်မီမှာငင်းချမ်းရေးလုပ်ငန်းစဉ်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လိုအပ်တဲ့အခြေခံအုတ်မြစ်တွေကို21ရာစုပင်လုံးမှာချမှတ်အတည်ပြုဖို့လဲလိုအပ်ကြောင်းနဲ့ဒါမှသာ2020အလွန်မှာငင်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေဟာဖြောင်ပြူးမှာဖြစ်ကြောင်းလဲအဖွဲ့မိန်ခွန်းမှာထည့်သွင်းပြောကြားပါတယ်နိုင်ငံရေးလေးလာတုံသက်သူဦးမောင်မောင်ဆိုကတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ဖို့ဆိုရင်ဒီစည်းဝေးရဲ့ဆုံးဖြတ်ချက်တွေဟာအရေးကြီးမှာဖြစ်ကြောင်းပြောပါတယ်
အဓိကတော့သူတို့နိုင်ငံရေးရမကြည်ဘူးလည်းဖြစ်နေတယ်စီးရေးရမကြည်ဘူးလည်းဖြစ်နေကိစ္စတွေဖြစ်ရှင်းနိုင်မှုပါပဲဒါမဲ့လောလောဆယ်မှာအဲ့ဒါဖြစ်ရှင်းဖို့တဲ့ပိုးရေးကြီးတဲ့ကတော့2020မှာစက်တေးရစီတော်ဆိုနေနိုင်လာတော့သူလုပ်ဖို့ဆိုတော့နှစ်ဖက်စလုံးကလည်းအားစည်းစားရှိတယ်ဘာဖြစ်လို့လဲဆိုတော့နောက်ဆိုရေကောက်ပွဲပြီးမှဒီနေနိုင်လူငန်းဆက်ဆက်ကယ်ရီလုပ်တော့လိုအပ်တယ်လို့ဆိုတော့နှစ်ဖက်စလုံးကယူဆနေတာပါ
ပြီးခဲ့တဲ့တတိယအကြိမ်21ရာစုပင်လုံအစည်းအဝေးမှာပြည်ထောင်စုကခွဲမထွက်ရင်းနဲ့တက်တွေပြန်လည်ပေါင်းစည်းရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ညှိနှိုင်းမရတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေခဲ့ပါတဲ့ဒီတားစီတွေကြော်ဖြတ်နိုင်ဖို့အတွက်ပြီးခဲ့တဲ့ PPST အစည်းအဝေးမှာညှိနှိုင်းရေးအဖွဲ့နှစ်ဖွဲ့ကိုဖွဲ့စည်းပြီးအစိုးရနဲ့ဆွေးနွေးတာတွေရှိခဲ့ပါတဲ့
ကူမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံဘက်ကသတင်းကိုမပြောခင်မှာအခုတခါတော့ထိုင်းလေကျွန်းလူသတ်မှုနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်။ထိုင်းနိုင်ငံမှာလေကျွန်းလူသတ်မှုနဲ့ထိတန်ပေးခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးကိုပြစ်ဒဏ်လျှော့ပေါ်ပေးရေးထိုင်းဘီရင်မြင့်မြတ်ထံအသနာခံစာတင်သွင်းဖို့ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကတန်မတ်ကြီးဦးမျိုးမြင့်တန်ဦးဆောင်ပြီးတော့ထိုင်းရှင်းနေများကောင်စီကတာဝန်ရှိသူတွေနဲ့အော်တိုဘာ၈ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။အယူခံကိုတော့အော်တိုဘာ21ရက်နေ့မှာအပြီးတဲ့တင်နိုင်ရေးအတွက်ဒီထိုင်းရှင်းနေတွေနဲ့မြန်မာဆွေရဘက်ကဆွေးနွေးတိုင်ပင်တာလည်းဖြစ်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာတည်ရန်ချက်မှတ်ခံရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းခေါ်ကိုဝီဖြိုးတို့ပေါ်ချက်မှတ်ထားတဲ့ပြည်ထောင်လျှော့ပေါ်ရေးအတွက် အတနာခံစားတည်လုပ်ငန်းစဉ်နဲ့ပတ်သက်လို့ထိုင်းရှင်းနေများကောင်စီကတာဝန်ရှိသူတွေမြန်မာနိုင်ငံဘက်ကဥပဒေကြွန့်ကျင်သူတွေမှုခင်းတပ်ဖွဲ့ကတာဝန်ရှိသူတွေဟာအောက်တိုဘာလ10ရက်နေ့မှာဘန်ကောက်မြို့ကမြန်မာတန်ရုံမှာတွေ့ဆုံပြီးဆွေးနွေးခဲ့ကြတာပါ။အယူခံနောက်ဆုံးတင်ရမယ့်အောက်တိုဘာလ28ရက်နေ့မတိုင်ခင်အောက်တိုဘာလ21ရက်နေ့နောက်ဆုံးထားပြီးထိုင်းဘီရင်မင်းမြတ်ထံကိုအတနာခံစားတင်မဲ့အကြောင်းမြန်မာတန်ရုံရဲ့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။ဆိုင်ရှင်နေမှာကောင်းစီကအဲနခွန်အဲစံဖူချတ်ခုဆောင်ပြီးတော့9ရောက်လာပါတယ်
။ကဲ
အဲ့ဒါနဲ့တန်ရုံထဲမှာတော့အဲ့ဒီကြရတယ်ပေါ့ဆိုင်ပင်နိမ့်တ်ကိုအတမခံနေတာတော့နောက်ဆုံးပါပဲပြီးတော့ဆိုင်ုံဘက်ကလည်းခုနကပြောတဲ့ဆလီဒီရဲ့ခုနအစည်းအဝေးကောင်းမွန်ဆောင်ကြောင်းတောက်ခံစားဆလီဒီရဲ့ဟိုလိုအပ်တဲ့သမာဓိအချက်လက်ထောက်ခံချက်တွေကိုသမာဓိကရှားပေးရမယ်သူအကြသမာဓိကိုယ်တိုင်တမခံစားခဲ့မှာအဲသူဟာတာဝန်ခံတဲ့ပုံစံမျိုးပေါ့လေ
မြန်မာနိုင်ငံကဥပဒေပိုင်းဆိုင်ရာတာဝန်ရှိသူတွေကလည်းအတနာခံစားတင်ရေးအတွက်ပူးပေါင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးမြန်မာလူငယ်နှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ထိုင်းအချင်းဦးစီးဌာနနဲ့လည်းအောက်တိုဘာလ9ရက်နေ့မှာတွားရောက်ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်
။ဒီအောင်စုစီနေကျူယုံကညမှုဖြစ်တဲ့တော်ခင်ဆိုးလာပါတယ်။ CID မူဝင်တပ်ဖွဲ့ကရဲကျုပ်ဦးစိုးနိုင်ဦးလည်းလာပါတယ်။ပြီးတော့9ရက်နေ့မှာကျတော့အချင်းဦးစီးကတွားဆွေးကြပါတယ
်။ဒီတိမ်လူငယ်နှစ်ဦးဖြစ်တဲ့ခန္ဓာနဲ့ဒီပေမေလာတို့အသက်ခံရတဲ့လက်ကျွလူတတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးအတွက်ထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကိုအခုနှစ်ဩဂုတ်လ29ရက်နေ့မှာတင်ခဲ့ပေမဲ့တည်ရန်အမိန့်ကိုထပ်မံအတည်ပြုပေးလိုက်တာကြောင့်ဥပဒေလမ်းကြောင်းအရနောက်ထပ်လှုပ်ဆောင်စရာနီလန်းကုံဆုံးသွားပြီဖြစ်ပါတယ်။အခုထိုင်းပြည်မြင့်မြတ်ထံကိုအတနာခံစားတင်ခြင်းဟာသူတို့နှစ်ဦးရဲ့ပြည်ထောင်ရောကြရေးအတွက်နောက်ဆုံးစူးစမ်းချက်ဖြစ်ပါတယ်။မြန်မာရှေ့ပြောင်းလူသမားခမန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်အပန်းကြီးကျွန်းဖြစ်တဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိန်လူငယ်တို့တပ်ဖြတ်ခံခဲ့ရတာပါဒီမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲဆိုခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့2ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာဆက်လက်ထိန်းသိမ်းထားခဲ့ပါတယ
်ထိုင်းခြေဆိုင်သတင်းနောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ဆီးရီးယားနိုင်ငံဘက်ကသတင်းကိုပြောပြကြပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းနယ်စပ်ကခြေရွာတွေကိုတူရကီစစ်လေယာဉ်တွေနဲ့လက်နက်ကြီးတွေနဲ့ဗိုလ်တုနေအစောပိုင်းကပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့တူရကီထောက်ပံ့ပေးထားတဲ့ Syria ပြည်သူစစ်ကဝင်ရောက်တိုက်ခိုက်နေတာကြောင့်အရသာထိခိုက်မှုတွေရှိနေပါတယ်။ Syria မြောက်ပိုင်းကနေ American တပ်တွေထွက်သွားပြီးမကြာခင်မှာပဲကတ်ထင်းချုပ်ထားတဲ့အိတ်ဒေသတွေကိုဝင်ရောက်စစ်ဆင်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကကြေညာခဲ့တာပါ။အခုလို American တပ်တွေပြန်ရောက်သွားဖို့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာ Syria ကကြမ်းဖက်မှုဝါဒဇွဲအဖွဲ့တွေကိုတိုက်ခိုက်နေတဲ့ American ရဲ့အရေးပါတဲ့မဟာမိတ်ကိုတစ္ဆာဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့အတော်များများကရှုမြင်နေပါတယ်။အခုလို Cut ဒေသတွေကိုတူရကီကဝင်ရောက်ဆစ်စင်တာကိုအမေရိကန်သမ္မတကရှုတ်ချပစ်တင်ပေမဲ့တပ်တွေရုတ်လိုက်တဲ့ကိစ္စကိုတော့သူ့ဘက်ကမှန်ကြောင်းခုခံပြောဆိုခဲ့ပါတယ်။တူရကီနဲ့ကတ်ဂျာရာစုနှစ်နဲ့ချီဖြစ်နေတဲ့ဒီပဋိပက္ခအတွင်းမှာအမေရိကန်တွေဝင်မပါတင့်ဘူးလို့လည်းဆိုပါတယ်။ VOA သတင်းတော်ဇလာတီဆာဟုတ်ရဲ့သတင်းလောက်ကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်တွေကြောထောက်နောက်ခံပေးထားတဲ့ကတ်တပ်ဖွဲ့တွေကိုနေဆက်ကနေပြီးတော့မောင်းထုတ်မယ်ဆိုပြီးတော့တူရကီသမ္မတအာဒူဝမ်အချိန်ချင်းကျုံးဝါနေတာမလို့အခုလိုမျိုးတူရကီဘက်ကစစ်ဆင်ရေးတွေလှုပ်လာမယ်ဆိုတာကတော့မျှော်လင့်ပြီးသားပါ။ဆီးရီးယားနိုင်ငံတွင်းကရပ်သားတွေနဲ့ဘာသာရေးလူနည်းစုတွေကိုထိခိုက်အောင်လှုပ်လာမယ်ဆိုရင်တော့တူရကီစီးပွားရေးကိုပြတ်သွားအောင်လုပ်ပြမယ်ဆိုပြီးသမ္မတထရမ့်ကတူရကီကိုသတိပေးခဲ့ပါတယ်။ဒါပေမဲ့လို့တူရကီနဲ့ကတ်အကြားမှာရှိနေတဲ့ရာစုနှစ်နဲ့ချီကြတဲ့ပြည်ပခါတွေတွင်းမှာတော့အမေရိကန်ပါဝင်ပတ်သက်မှာမဟုတ်ဘူးဆိုပြီးတော့ဒီတက်တွေသူရုပ်ခဲ့တဲ့ကိစ္စကိုသမ္မတထရမ့်ကအခုခံဖြေရှင်းခဲ့ပါတယ်
။ They've been fighting each other for centuries. They've been fighting each other for hundreds of years.This has been going on.
သူတို့တွေအပြန်အလှန်တိုက်နေကြတာရာစုနှစ်နဲ့ချီကြာနေပါပြီ။နှစ်နဲ့ချီတိုက်လာကြတာအခုထက်ထိပါပဲ။ကျွန်တော်တို့ကအဲ့ဒီကြားထဲရောက်နေခဲ့ပါတယ်။အဲ့ဒီတုန်းကရက်30လောက်ပဲနေမယ်လို့မှန်းထားခဲ့တာ။နှစ်နဲ့ချီကြာသွားခဲ့ပါတယ်
။ဗိုလ်တုံးနေ့အစောပိုင်းတုန်းကတူရကီတိုက်ခိုက်မှုကြောင့်ခရစ်ယာန်ဘာသာဝင်ဇနီးမောင်နှံနဲ့ကလေးငယ်တွေပါဝင်ရပ်သားတော်များများထိခိုက်သေဆုံးခဲ့ရတယ်လို့ Syria မြောက်ပိုင်းသတင်းတွေအရသိရပါတယ်။ကတ်လွတ်မြောက်ရေးတပ်ဖွဲ့ဖြစ်တဲ့ Syria Democratic Forces ပြောခွင့်ရသူMustafa Bali က VOA ကဘာသာစကားဌာနကိုပြောမှာတော့အမေရိကန်တွေရဲ့အကူအညီမပါဘဲနဲ့လေသူတို့အနေနဲ့ရင်ဆိုင်တိုက်ခိုက်သွားမှာဖြစ်တယ်လို့ဆိုပါတယ်
အမ်နာဘေချာရနာအမ်ဟီဇီကီနာဘေချာရနာ We are not helpless. We are not a force in desperation. We were able to join the international coalition.
ကျွန်တော်ကအမေနေသူတွေမဟုတ်ပါဘူး။စိတ်ပြက်လက်ပြက်ဖြစ်နေတဲ့တပ်ဖွဲ့မဟုတ်ပါဘူး။ကျွန်တော်တို့မှရှိတဲ့လက်နဲ့အနိုင်ငယ်နဲ့ IS တွေကိုတိုက်နေတဲ့နိုင်ငံတကာတပ်ဖွဲ့တွေနဲ့ပူးပေါင်းသွားပါမယ်။အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုမှာအတွေ့အကြုံကောင်းကောင်းရှိပြီးတော့အောင်မြင်မှုတွေရထားတဲ့တိုက်ခိုက်ရေးသမားတသိန်းလောက်ရှိတာမလို့နောက်ထပ်လက်တွဲပဲ့တစ်ကိုရှာသွားနိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်တပ်တွေနဲ့ဂုံတိုက်ခါရှိရှိမိတ်ဆွေကောင်းပြီးပြီးတာတာနဲ့ငါးနှစ်လောက်လက်တွဲခဲ့ပြီးတော့အခုသူတို့ဘက်ကရုတ်တရက်ကြီးမဟာမိတ်ဖြစ်လိုက်တာဆိုတော့ကျွန်တော်တို့အတွက်အခမ်းအခက်ပါတယ်
။ဥရောပသမဂ္ဂနီတိုနဲ့အရက်ခေါင်းဆောင်တွေလူခွင့်အဖွဲ့အစည်းတွေကတော့အခုလိုမျိုးတူရကီရဲ့ထိုးစစ်ဆင်မှုကိုဝေဖန်ပြစ်တင်ကြပြီးတော့တူရကီရဲ့အခုလုပ်ရဟာဆီးရီးယားမှာဖြစ်နေတဲ့လူသားလူမှုအကျပ်တဲကိုပိုးပြီးတော့ဆိုးလာစေလိမ့်မယ်လို့သတိပေးပါရတယ်။ဆီးရီးယားဒုက္ခသည်လေးသန်းလောက်ဟာလက်ရှိတူရကီနိုင်ငံမှာခိုလုံနေတာမို့လို့ဒီလူတွေပြန်ဖို့အချိန်ရောက်နေပြီလို့တူရကီသမ္မတကပြောပါရတယ်။အရိကဒုက္ခသည်တွေနဲ့ VUE cut ပါတာစကားထဏာကတော့ရောက်တွေ့ဆုံခဲ့ရမှာဆီးရီးယားဒုက္ခသည်တွေကသူရဲ့သဘောထားကိုခုလိုပြောခဲ့ကြပါတယ
်အာရဘိုတရက်ဘဒလာ
Arabs were exiled from there
يعني نحن ما
لها ملك ايه 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 ايه
ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه
ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه ايه
ရမို့ဆိုရင်ကျွန်တော်ပထမဆုံးဖြစ်လိမ့်မယ်ဒီမှာတရက်တောင်မနေကြပါဘူးဒီကကျွန်တော်တကယ်ကြီးအများစုကလည်းချက်ချင်းဆိုသလိုပြောင်းရင်ကြတယ်ဒီမှာနေရတာဖိမန်းနေပြီ
ဗျ We are hoping that this operation will result in victory
အခုစစ်စင်ရေးတွေအောင်မြင်မှုမျှော်လင့်ပါတယ်အဲ့ဒီမှာလုံလုံချုံချုံဖြစ်ပြီဆိုတာနဲ့တူရကီကနေကျွန်တော်တို့တိုင်းပြည်ကိုပြန်မှာပ
ါဒါပေမဲ့လည်းဆီးရီးယားနိုင်ငံတွင်းရှစ်နှစ်ကြာအကြမ်းဖက်မှုတွေမငြိမ်သက်မှုတွေကြောင့်ဆီးရီးယားနိုင်ငံတွင်းကဘယ်အစိတ်ပိုင်းကိုမဆိုလုံခြုံရေးအရာအာမခံချက်ပေးနိုင်မှုကတော့ဝေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ
ဥသားညုံပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ခြားသပတေးနေ့ညနေခင်းအစီအစဉ်တွေကို line kilometer 19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတလဲချိန်ညာပေးมาဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေဟာအကန့်အသတ်နဲ့တာဝန်ခံမှုရှိတဲ့အချင်းဘက်ဝါရတိုက်ဖြတ်ရေးမှန်းချက်နဲ့အညီဖြစ်ပြီးကုလသမဂ္ဂလူညွန်ရေးကောင်စီမှဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ထိုးစစ်ဆင်တိုက်ခိုက်ခံရတဲ့ကတ်တပ်ဖွဲ့တွေကတော့လူမျိုးတွန်းအောင်ရှင်းလင်းခံရမယ့်ဖြစ်ကနေကဲတင်မှုအကူအညီတောင်းခံထားကြတာပါတူရကီဆိုရကအချင်းဘက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်အချင်းယူပြင်ဆင်ထားတဲ့စစ်ဆင်ရေးတွေကိုတော့မနေ့တုန်းကပဲတူရကီစစ်တပ်ကစတင်လိုက်တာလည်းဖြစ်ပါတယ်ဇူလင်လာတဲ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တယ်လီဖုန်းဆက်သွယ်စကားပြောမှုအတွင်းအချက်ကင်တောက်ဆိုတာမျိုးမရှိခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီနေ့ပဲပြောလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စီးရီးထောက်ပံ့ဒေါ်လာတန်းရာချီကိုမပေးသေးဘဲစိုင်းထားတယ်ဆိုတော့သူတို့နှစ်ယောက်ဖုန်းပြောတဲ့အချိန်တုန်းကသူမသိခဲ့တဲ့အကြောင်းသမ္မတကသတင်းတောက်တွေကိုပြောဆိုလိုက်တာပါအမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်ပဲဖြစ်နေရချိန်မှာပဲမြောက်ကိုရီးယားကစိတ်ရှည်သီးခံနိုင်စွာရောပါလာနေပြီးနောက်ထပ်ပြည်အရွေတိုးမြင့်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။မကြာသေးခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံဆန်းသက်ဖြစ်လို့မှုတွေကိုပြစ်တင်ရှုတ်ချတဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီသတင်းပတ်သက်ဆွေးနွေးမှုကိုအမေရိကန်ကစီစဉ်တာလို့လည်းမြောက်ကိုရီးယားကစွပ်စွဲခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆရာဆွေးနွေးညှိနှိုင်းမှုတွေဒီနေ့ဝါရှင်တန်မှာပြန်ဆကြမှာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တဇာနဲ့ဗန်နိုင်းဝန်ကြီးစတီဗင်မနူချင်တို့ဟာတရုတ်ဒုတိယဝန်ကြီးချုပ်လီဝေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုကြိုဆိုမှာဖြစ်တဲ့ကြောင်းလဲအင်ဂျီရောကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line kilometer 25 32 58နဲ့ line kilometer 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington, this is VOA News.